မြန်မာလူမျိုးရေးအကြံပေးဟောင်းမိုက်ကယ်ဖလင်အနေနဲ့ FBI ပြည်တော်စုစုံစမ်းစစ်ဆေးရေးဘူရိုနဲ့ဒုသမ္မတမိုက်ပန်စ်တို့ကိုလိန်ညာခဲ့တဲ့အတွက်အလုတ်ကဖြုတ်တင်ကြောင်းသမ္မတဒေါ်နယ်ထရမ့်ကိုအင်ဘီရိုရဲ့ဥပဒေအကြံပေးကပြောကြားခဲ့တယ်လို့ဒီကိစ္စနဲ့နှိစပ်သူတွေကပြောကြောင်းအမေရိကန်အခြေစိုက် CNN ရုပ်သံသတင်းဌာနကပြောပါတယ်။ဒါပေမဲ့ Michael Flynn အနေနဲ့ FBI နဲ့တွေ့ဆုံမေးမြန်းမှုအတွင်းဥပဒေချိုးဖောက်ခဲ့တယ်ဆိုတာနဲ့သူ့အနေနဲ့ရာဇဝမှုနဲ့စုံစမ်းစစ်ဆေးခံနေရတယ်ဆိုတဲ့အချက်တွေကိုတော့အင်ဘူရိုဥပဒေအကြံပေး Donald McGahn ကသမ္မတ Trump ကိုပြောကြားခဲ့ခြင်းမရှိဘူးလို့ဒီကိစ္စနဲ့နှိစပ်သူရဲ့ပြောကြားချက်ကိုကိုးကားပြီး CNN ကပြောပါတယ်။သူနဲ့အမေရိကန်ဆိုင်ရာရုရှားတာမကြီးတို့အကြားကဆက်သွယ်မှုနဲ့ဆိုင်တဲ့ကိစ္စတွေကို Michael Flynn ကဇန်နဝါရီလတုန်းလကုန်ပိုင်းမှာ FBI ကိုပြောကြားခဲ့တဲ့မမှန်ကန်တဲ့အချက်အလက်တွေအတိုင်းဒုသမရကိုလည်းပြောကြားခဲ့တယ်ဆိုတာသမရအနေနဲ့ကြိုတင်သိရှိခဲ့တယ်လို့သမရ Trump ရဲ့ပုဂ္ဂိုလ်ရေးဆိုင်ရာရှေ့နေ John Dowd ကတနင်္ဂနွေနေ့မှာပြောကြောင်း The Washington Post သတင်းစာမှာရေးသားထားပါတယ် FBI ညွှန်ကြားမှု James Comey ကိုသမရကယာရုကဖယ်ရှားခြင်းမပြုခင်Michael Flynn ကိစ္စကိုတက်တက်ညာညာကင်တွယ်ပေးဖို့သမ္မတ Trump ကသူ့ကိုတောင်းဆိုခဲ့ကြောင်းလွှတ်တော်မှာကြမ်းကြိမ်ထွက်ဆိုစဉ် James Comey ကပြောကြားခဲ့ပါတယ်